ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓနေ့ကမြန်မာပြည်တကပိတ်ဆွေးနွေးခဲ့ပြီးအဖွဲ့ဝင်ရုရှားတရုတ်မပါတဲ့ဂျန်နဲ့73နိုင်ငံကပူးရဲကြီးညာချက်တစ်စောင်ထုတ်ပြန်လာမှာသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်မတရားဖန်ခံထားတဲ့အကျဉ်းသားအလုံးကိုအမြန်ဆုံးပြန်လွှတ်ပေးရင်းနဲ့လူ့ခွင့်ရေးကိုလေးစားလိုက်နာဖို့ထပ်လောင်းတောင်းဆိုလိုက်ပါတယ်
။ The council set out its expectations clearly.
2022ခုနှစ်တုန်းကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်2669ကိုပြန်လည်ကိုးကားပြီးထုတ်ပြန်ချက်မှာနိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးရေးလူ့အခွင့်အရေးလေးစားလိုက်နာရေးတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့စံတော်ကိုလေးစားလိုက်နာဖို့တိုက်တွန်းခဲ့ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဂျိမ်းစ်ကရီကီကသတင်းထုတ်ပြန်သွားတာပါဒါပြင်အာဆီယံသဘာဝတိရဲ့မြန်မာရေးကျိုးပန်းအထောက်အမှုတွေကိုအသိအမှတ်ပြုကြောင်းနဲ့အာဆီယံပေါ်ခိုင်မာထောက်ခံအပိတောင်ထက်လောင်းပြောကြားပြီးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝအကောင့်ထည့်ဖွင့်နိုင်ရေးချက်ချင်းနိုင်ငံအရေးယူဆောင်ရွက်ဖို့မြန်မာစစ်တပ်ကိုထပ်မံတောင်းဆိုထားပါတယ်။ထုတ်ပြန်ချက်ထက်မှရခိုင်ပြည်နယ်ကရိုဟင်ဂျာအချက်အတဲပြဿနာနဲ့မူလအစင်းမြစ်ကိုအပြည့်ရှာရေးနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုအပြည့်အဝကာကွယ်ပေးရဲ့အချက်တွေကိုလည်းတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်တွေအလုံးကတိုးတက်မှုမရှိသေးတဲ့အခြေအနေကိုလည်းစိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်။